ဣရန်နိုင်ငံကတိုက်ခိုက်လာခဲ့လို့ရှိရင်အစ္စရေးကိုကာကွယ်ဖို့အတွက်ဒေသအတွင်းအမေရိကန်စစ်သင်္ဘောတွေဝင်ရောက်လာတာနဲ့အတူပဲအရှေ့လေပိုင်းဒေသမှာတင်းမာမှုတွေတိုးမြင့်လာပါတယ်။ဟစ်ဘူလာဘက်ကအစ္စရေးကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုတွေလှုပ်လာခြင်းမှာပဲအနောက်နိုင်ငံဆူယာတော်များများကလည်းသူရဲ့နိုင်ငံသားတွေလေဘနွန်နိုင်ငံကနေအလင်းမြန်ထွက်ခွာကြဖို့တိုက်တွန်းနေပါတယ်။ပြည်ကရပတုံးကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဟစ်ဘူလာတပ်မှုတူသေဆုံးသလိုအီရန်မှာဟားမတ်စ်နိုင်ငံရဲ့ခေါင်းဆောင်အစ္စမေးဟာနီယတ်လှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့နောက်အချင်းရီအတော်ကြီးကိုကဲဆက်လာတယ်လို့ပြည်သက်နိုင်ငံကသတိပေးပါရတယ်။အမေရိကန်ပြင်သစ်ကနေဒါနဲ့ဗြိတိန်နိုင်ငံတွေကသူတို့ဒီနိုင်ငံသားတွေကိုလေဘနွန်နဲ့ဒီအိမ်နီးချင်းဂျော်ဒန်နိုင်ငံတို့ကနေပြီးတော့ထွက်ခွာကြဖို့သတိပေးနေပါရတယ်။လေကြောင်းလိုင်းတချို့ကဒေသတွင်းလေယာဉ်ခီးစဉ်တော်များများကိုရပ်ဆိုင်ထားပါရတယ်။အမေရိကန်ပြည်တော်လူမျိုးရေးကောင်စီရဲ့လက်ထောက်အကြံပေးဂျိုနသန်ဖိုင်နာက CBS ရုပ်သံနဲ့တွေ့ဆုံမိမြန်ငါတခုမှာတော့အမေရိကန်တို့ရဲ့ယူမန်ချက်ကတင်းမာမှုတွေလျော့လာအောင်ဟန်တားနိုင်အောင်နဲ့အစ္စရေးကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ပြောပါတယ်။ဖြစ်နိုင်ချေအားလုံးအတွက်လည်းပြင်ဆင်ထားပြီးတော့ဒေသတွင်းစစ်ပွဲဟာဘယ်သူအတွက်မှကြိုးရှိမှာမဟုတ်ဘူးလို့လည်းဂျိုနသန်ဖိုင်နာက ABC ရုပ်သံအင်တာဗျူးမှာပြောခဲ့ပါတယ်။ဟားမတ်စ်နိုင်ငံကောင်းဆောင်ကဒီအီရန်နိုင်ငံတွင်လှုပ်ချန်တပ်ဖြတ်ခံခဲ့ရတဲ့နောက်ဒီအတွက်လက်စားချေဖို့တာဝန်ရှိတဲ့ဆိုတာကိုတွက်ဆနေတဲ့ကြောင်းအီရန်ဘာသာရေးအကြီးအကဲအယက်ထိုလာအလီခမနီကကြေညာချက်ထုတ်ခဲ့ပါတယ်။ဒါ့အပြင်ဟားမတ်စ်ကောင်းဆောင်လှုပ်ချန်ခံရတဲ့အတွက်လက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကိုတိုက်ရိုက်တိုက်ခိုက်မှုတစ်ခုလုပ်ဖို့ခမနီကညွှန်ကြားထားတယ်လို့လည်းအီရန်ရာရှိသုံးကိုကူကားပြီးတော့နယူးယောက်တိုင်းသတင်းမှရေးသားထားပါတယ်။